နိုင်ငံကနေတရုတ်နိုင်ငံကိုပြန်တန်းလာတဲ့အချိန်လမ်းကူးလက်မှပျောက်ဆုံးသွားတဲ့မလေးရှားခီးတဲ့တင်လေယာဉ်ကိုနိုင်ငံတကာကဝိုင်းဝန်းရှာဖွေနေရမှာအခုဆိုလို့ရှိရင်မြန်မာနိုင်ငံကလည်းပူးပေါင်းပါဝင်လာပါပြီပျောက်ဆုံးနေတာသတင်းတစ်ပတ်ရှိနေပြီဖြစ်တဲ့မလေးရှားလေကြောင်းပိုင် Boring 777လေယာဉ်ကိုအိန္ဒိယသမုဒ္ဒရာထဲအထိတိုးချက်ရှာဖွေဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုလိုပူပေါင်းရှာဖွေဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတို့က VOE ကိုပြောပါရယ်လောလောဆယ်ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတဲ့အခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချန်ကြီးပြောပြပေးပါအောင်ရှင
်မလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုပြန်တန်းတဲ့ Boring 777ခီးတဲ့တင်လေယာဉ်ဟာမတ်လ8ရက်စနေနေ့မနေ့ပိုင်းကလန်ခီးမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ခီးတဲ့နဲ့လေယာဉ်အမှုတန်းစုစုပေါင်း239ဦးလိုက်ပါလာတဲ့ဒီလေယာဉ်ဟာကွာလာလမ်ပူလေဆိပ်ကနေထွက်ခွာပြီးတနအီအကြာမှာပျောက်ဆုံးသွားခဲ့တာပါဒီလေယာဉ်ကိုနိုင်ငံပေါင်း12နိုင်ငံကတင်မော42စင်းလေယာဉ်39စင်းနဲ့တောင်တရုတ်ပင်လယ်နဲ့မလေးရှားကျွန်းဆွယ်တစ်ဖက်ကမ်းမန်ယာနဲ့ချီဝေးတဲ့မလက်ကရေလက်ကြားတို့မှာအဓိကရှာဖွေခဲ့ကြပေမယ့်တဲလွန်စာတစုံတရာမတွေ့ရတာကြောင့်လေယာဉ်နဲ့နောက်ဆုံးအဆက်အသွယ်ပြတ်သွားခဲ့တဲ့နေရာကနေမိုင်ထောင်ချီပြီးဝေးတဲ့အိန္ဒိယသမုဒ္ဒရာအထိကိုတိုးချဲ့ရှာဖွေဖို့ဆုံးဖြတ်ခဲ့ကြတာပါအိန္ဒိယသမုဒ္ဒရာထဲရှာဖွေတဲ့အခါမြန်မာရေပိုင်နဲ့လည်းထိစပ်နေတာကြောင့်မြန်မာနိုင်ငံကလည်းပူးပေါင်းဆောင်ရွက်နေတယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကပြောပါတယ်
။ဒီလိုသူတို့ရှာဖွေတဲ့လေယာဉ်မြန်နေပါလေမြန်မာနိုင်ငံရဲ့လေပိုင်နဲ့တဲကိုဖြတ်ကျော်မယ်ဆိုရင်ဝင်ရောက်မယ်ဆိုရင်အဲကျွန်တော်တို့ဝင်ရောက်ခွင့်ပြုထားတယ်။တမတော်ရေနေနေလဲအဲ့ဒီဘက်ကကိုယ့်ရဲ့နေပြည်တော်မှာပါဝင်ကူညီရှာဖွေပေးဖို့သူတို့အောက်မှာညှိနှိုင်းဆောင်ရွက်နေပါတယ်။တမလောက်ကဝူးစုနေနဲ့ရေတန်းနေနဲ့စပရမန်ပါဝင်ဆောင်ရွက်ဖို့လုပ်ဖို့ဆိုတော့ညွှန်ကြားထားရတော့သိတယ်ဟိုအစ်မောရေတွေ့ဘယ်နေရာမှာရောက်နေဆိုတော့ကျွန်တော်အဲ့ဒါတော့ operation ကိစ္စတွေဖြစ်လို့ကျွန်တော်အသေးစိတ်မသိဘူးရတမလောက်ဘက်ကလည်းဘယ်နေရာတွေကိုလုပ်ပေးစီချင်တယ်ဒါကြီးတော့ညှိနေတာပေါ့နော်သူတို့ရှာမဲ့ area နဲ့ကျွန်တော်တို့ရှိတဲ့ area နဲ့ဒါကြီးညှိနေတာပေါ့
တခါမြန်မာလေကြောင်းညွှန်ကြားမှုဦးစီးဌာနကလည်းမလေးရှားနိုင်ငံကနေမြန်မာလေပိုင်နယ်အတွင်းလိုအပ်ရင်ဝင်ရောက်ရှာဖွေခွင့်ပြုဖို့ပြီးခဲ့တဲ့အင်ကာနေ့ကအကူအညီတောင်းခံခဲ့တာကြောင့်တပတ်တိတိရှာဖွေခွင့်မြန်မာလေကြောင်းဘက်ကခွင့်ပြုထားပြီးလောလောဆယ်မြန်မာလေပိုင်နယ်ထဲဝင်ရောက်ရှာဖွေမှုတွေတော့မရှိသေးဘူးလို့မြန်မာလေကြောင်းညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းဆွေထွန်းကပြောပါတယ်
။စတင်နေကြရလေမြန်မာလေပိုင်နယ်ထဲမှာလိုအပ်လာလို့ရှိရင်ဝင်ပြီးတော့ရှာဖွေခွင့်ပေါ့တောင်းတာရှိပါတယ်ရှိတော့ကျွန်တော်တို့ကအဲ့ဒါကို9ရက်သက်တမ်းနဲ့ပေါ့သူတို့တောင်းတဲ့အဲလေပြာမျိုးစား6မျိုးလောက်ရှိတယ်ပေါ့6မျိုးလောက်ဟိုဟာကိုကျွန်တော်တို့ကကြိုတင်ခွင့်ပြုချက်သဘောနဲ့ခွင့်ပြုပေးထားတယ်အဲ့ဒီအစင်မဲ့ရှိသေးတယ်ဟိုဘက်ကလာမယ်ဘယ်တော့လာမယ်ဘာညာဆိုတော့အဲ့ flight plan နဲ့တင်လာတာမျိုးတော့အခုချိန်ကြီးတော့လှုပ်ရှားမှုမရှိသေးဘူးကြောစီတင်ပြတောင်းခံနေဆိုတော့အဲထဲမှာတော့ဒါမလေးရှားလေတက်ကပါတယ်နောက်အော်စတြေးလျလေတက်ကပါတယ်ဆိုမျိုးအော်လေမြန်လေးရပါတော့တွက်လို့ရပါပေါ့အထူးသဖြင့်တော့ဒီဟာခုနဆက်ပြ rescue အတွက်ကိုပုံတဲ့လေမြန်လေးပေါ့
ဒါပြင်ပင်လယ်ရေချောင်းဘက်ကဆိုရင်မြမတက်မတော်ရေနဲ့အတူရေချောင်းဦးစီးဌာနကလည်းပူးပေါင်းဆောင်ရွက်နေပြီးအဓိကရှာဖွေမဲ့မြမရေပိုင်တဲ့ area နဲ့ပတ်သက်လို့လဲဦးဝင်းဆွေထွန်းကအခုလိုဆက်ပြောပါတယ
်အဓိကတော့ပင်လယ်ပြင်ပဲဗျကျွန်တော်ဘက်သက်ဆိုင်တာဆိုရင်အဓိကခုနပြောတဲ့ဟို Bay of Bengal area ပေါ့ပင်လယ်ပင်လယ်ဝရမှာဖြစ်မယ်ဟိုဘက်ဆိုရင်ပို့ဘလဲကျွန်းလို့ပါတော့ဒါအိန္ဒိယဘက်ပို့ဘလဲကျွန်းလို့ပါတော့ဘယ်နာလောက်ထိရောက်တဲ့ area ပေါ့ဒါပေမဲ့ဒီဟာလဲခုနကျွန်တော်ပြောလို့ပဲအချမ်းမြေရာထားတဲ့ area wide ကြီးကိုသူကလောက်ထားတာပေါ့ဒါပေမဲ့ကျွန်တော်တို့ဘက်ကတော့ facility တို့ပါတော့ညာတို့ဆိုတာဒါဟိုတဲ့ပေါ့ကာကွယ်ရေးဘက်တပ်ဖက်ကပေါ့ဒါတပ်ဖက်ကဒါဟိုလိုအပ်လာလို့ရင်းပြင်လဲဒါကူညီပေးကြမှာပါ
အခုလိုဒေတာရင်းအရေးကိစ္စတွေမှာမြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်လာတာဟာမြန်မာနိုင်ငံမှာသမရဦးသိန်းစိန်အယက်သားအစိုးရတက်လာပြီးတဲ့နောက်ဒါပထမဦးဆုံးအကြိမ်လည်းဖြစ်ပါတယ်။ပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကတော့အာဆီယံနိုင်ငံတွေကြားထဲမှာသဘောတူညီချက်အရမြန်မာနိုင်ငံဘက်ကပူးပေါင်းလှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုပါတယ်
။ကာကွယ်ရေးဝန်ကြီးဌာနချင်းပူးပေါင်းဆောင်ရွက်မှုတွေမှာလည်းဒီလိုမျိုးရှာဖွေတဲ့ search and rescue SAR ကိစ္စတွေကပါပြီးသားပဲလေ။အဲ့ဒါကြောင့်အဲ့ဒီအရာတွေကျွန်တော်ကချက်ချင်းသူ့ဘက်ကိုပဲချက်ချင်းပဲညှိနှိုင်းဆောင်ရွက်နေတာပါ။ဘာလို့ကျွန်တော်တို့ကဗျာအာဆီယံရဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာဒီလိုမျိုး NDA တွေကြုံလို့ရှိရင်ပူးပေါင်းဆောင်ရွက်တာတို့ဝိုင်းဝန်းရှာဖွေတာဆိုတော့လုပ်ရမယ်သဘောတူထားတဲ့မူပေါင်းတွေရှိပါတယ်အသိမကြခင်နေပြည်တော်မှာလုပ်တဲ့တပ်မတော်ကောင်စီတို့များအစည်းအဝေးမှာလည်းဒီကိစ္စကိုကျွန်တော်တို့ကဆွေးနွေးခဲ့တာပေါ့နော်အဲ့တော့အဲ့ဒီမူပေါင်းတွေအတိုင်းပဲကျွန်တော်တို့ကပါဝင်ကူညီဆောင်ရွက်နေတာဖြစ်ပါတယ်
မလေးရှားအစိုးရဟာအခုလိုတခါမှမကြုံခဲ့ဘူးတဲ့အခြေအနေမျိုးကိုကင်တွယ်ဖြည့်ရှင်းနေရတာဖြစ်တဲ့အတွက်ခရီးသည်နဲ့လေယာဉ်အမှုတန်းစုစုပေါင်း239ဦးလိုက်ပါလာတဲ့ Boring 777လေယာဉ်ပြန်ရှာတွေးဖို့အတွက်ဘာပဲလောက်ရလောက်ရလှုပ်ဆောင်သွားမှာဖြစ်တယ်လို့မလေးရှားတည်ယူပို့ဆောင်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်။